ခုနှစ်စကြံပိတ်ရက်နဲ့ကပ်ပြီးထွက်လာတဲ့ကြေညာချက်တစ်ခုကတော့ပြန်ကြားရေးဝန်ကြီးဌာနမြန်မာအတံနဲ့ရုပ်မြင်သံကြားရဲ့ Multi Channel Playout System မှာရုပ်သံလွှင့်လုပ်ငန်း Digital Feed to Air လောက်ကန်ခွင့်ရသူ Content Provider စီရင်ထုတ်ပြန်ကြေညာလိုက်တာပါ ပမာဏရွေးချယ်ခံထားရတဲ့ကုမ္ပဏီ10ခုထဲကမှ5ခုရဲ့စီရင်ကိုအပြီးသတ်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်လောက်ကန်ခွင့်ရသွားတဲ့ကုမ္ပဏီတွေကတော့ Mizima ကောင်းမြန်မာအောင် Yan Investment Group DVB Multi Media Group နဲ့Fortune International Limited တို့ပဲဖြစ်ပါတယ်။ပမာဏရွေးချယ်ခံကုမ္ပဏီ10ခုတည်းပါပြီးရုပ်သံလွှင့်လုပ်ငန်းလုပ်ကင်မှုအကြီးအကျယ်ပြင်ဆင်နေတဲ့11 Media ကုမ္ပဏီကတော့ရွေးချယ်မခံရပါဘူး။ထုတ်ပြန်ချက်ထွက်လာခြင်းဟာကြံပိတ်ရက်နဲ့ကပ်နေပြီးနေ့စဉ်တို့ပုံပြီးကသတင်းစာတွေလည်းရနာထားတဲ့အတွက်ဝေဖန်တန်တွေထွက်ပေါ်မလာနိုင်သေးပါဘူး။အခုရုပ်သံထုတ်လွှင့်ခွင့်ပေးလိုက်တာဟာဘယ်လိုအမျိုးသားလဲ။ဒါကို Media လွတ်လပ်ခွင့်အတွက်တိုးတက်မှုတစ်ခုလို့ခေါ်နိုင်မလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိမြန်မာနိုင်ငံရုပ်သံထုတ်လွှင့်မှုစနစ်မှာ free to air နဲ့အခပေးရုပ်သံ live ဆိုပြီးနှစ်မျိုးရှိပါတယ်။လက်ရှိအခပေးရုပ်သံလုပ်ငန်းကို Skynet နဲ့ Forever Group နှစ်ခုကလုပ်ကံခွင့်အရထားပါတယ်။ဂျိုးဒူစလောင်းနဲ့ထုတ်လွှင့်တဲ့စနစ်မှုရုပ်သံ live တွေအများကြီးပါဝင်ပါတယ်။ free to air အခမဲ့ရုပ်သံ live ထုတ်လွှင့်မှုမှာလည်းစနစ်နှစ်မျိုးရှိပါတယ်။အရင်ခေတ်အဆက်ဆက်ထုတ်လွှင့်ခဲ့တဲ့ analog စနစ်ရှိတယ်လို့ digital video broadcastingDVB T2 လို့ခေါ်တဲ့ digital စနစ်နဲ့ထုတ်လွှင့်တာလည်းရှိပါတယ်။ analog စနစ်နဲ့ထုတ်လွှင့်တဲ့ရုပ်သံ line တွေကတော့ MRTV, MITV နဲ့မြောက်ပြည်ရုပ်သံအပါအဝင် line နဲ့လည်းပဲကျန်နေပါတယ်။ဒီစနစ်နဲ့ထုတ်လွှင့်တာကတော့ဘယ်လိုရုပ်မြင်တန်ကြားဆက်နဲ့မဆိုဖမ်းယူကြည့်ရှုနိုင်ကြပါလဲ။ digital စနစ်နဲ့ထုတ်လွှင့်မှုကတော့ DVB T2 စနစ်ပါတဲ့နောက်ဆုံးပေါ်ရုပ်မြင်တန်ကြားဆက်တွေနဲ့ဖြစ်စီသီးသန့်DVB T2/4 တွေကိုဝယ်ယူပြီး analog TV တွေနဲ့ချိတ်ဆက်ပြီးဖြစ်စဉ်ကြည့်ရှုနိုင်ပါတယ်။လက်ရှိ digital DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ line ပေါင်း20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒါတွေကတော့ MRTV, MITV, MRTV4, MNTV, မြဝတီ, MRTV နဲ့ဆက်ဆက် line တွေ၊မြဝတီနဲ့ဆက်ဆက် line တွေဆိုပြီးရှိကြပါတယ်။အခုထုတ်လွှင့်ပေးမယ့် channel line 5ခုဆိုတာမြမအတန်နဲ့ရုပ်မြင်တန်ကြားကရယူထားတဲ့ multi channel play out system ကနေထုတ်လွှင့်ရမှာဖြစ်ပြီး DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ရုပ်မြင်တန်ကြားဆက်ရှိသူတွေကြည့်ရှုနိုင်မှာဖြစ်ပါတယ်။အခုရွေးချယ်ခံရတဲ့ကုမ္ပဏီတွေဟာရုပ်သံထုတ်လွှင့်မှုအတွက်ရင်းနှီးမြှုပ်နှံရမှာဖြစ်တယ်လို့ထုတ်လွှင့်ကအဖြစ်ပြန်ကြားရေးဝန်ကြီးဌာနကတစ်လကျပ်300ပေးသွင်းရမှာဖြစ်ပါတယ်။ဒီလောက်မကသေးပါဘူး။အခုရုပ်သံထုတ်လွှင့်တဲ့သူတွေဟာထုတ်လွှင့်မဲ့တာဝါတိုင်တွေနဲ့ထပ်ဆင့်လွှင့်တာဝါတိုင်တွေရှိကြအောင်မှမဟုတ်သေးပါဘူး။ဒီအတွက်တာဝါတိုင်တွေထူထောင်ထားတဲ့မြမရုပ်သံ၊မြဝတီရုပ်သံ၊ Skynet စတဲ့အဖွဲ့အစည်းတွေကနေတာဝါတိုင်အသုံးပြုတာပေးပြီးထုတ်လွှင့်ရပါလိမ့်မယ်။များများပြန့်နှံ့စေချင်ရင်တာဝါတိုင်များများငှားရမှာဖြစ်ပြီးငွေလည်းများများကုန်ကြပါလိမ့်မယ်
။တကယ်တော့အခုလိုအခမဲ့ရုပ်သံလဲထုတ်လွှင့်ပေးတာဟာအဲ့ဒီကုမ္ပဏီ၅ခုပထမဦးဆုံးတော့မဟုတ်ပါဘူး။Forever Group ကထုတ်လွှင့်တဲ့ MRTV4, Skynet ကထုတ်လွှင့်တဲ့ MNTV အပါအဝင် Channel 7, Channel 9တို့ကလည်းအလားတူစနစ်မျိုးနဲ့ပါပဲ။အခုလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဟာအရင်ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီတွေနီးတူပြန်ကြားရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုရပါလိမ့်မယ်။အဲ့ဒီစာချုပ်ထဲမှာဘယ်လိုမူနဲ့ထုတ်လွှင့်ရမယ်၊ဘာပြင်မလို့ရဘူးဆိုတာအသေးစိတ်ရေးသားထားပါလိမ့်မယ်။ကိုမင်းလည်းပြောရရင်အခုထုတ်လွှင့်ခွင့်ရမယ့် Channel 5ခုဟာဒီစဲဥပဒေနဲ့အညီလွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်ရမယ့်အနေအထားမျိုးတော့မရှိပါဘူး။ပြန်ကြားရေးနဲ့ဆိုင်ရုပ်ချုပ်ပြီးလုပ်ကင်ရတာဖြစ်နေတော့ပြန်ကြားရေးကသတ်မှတ်တဲ့စီမင်းတွေအောက်ကနေပဲထုတ်လွှင့်ရမှာပါလို့အရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရက်ဆိုင်တာသက်တမ်းတုံးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်တချို့မှတ်မိကောင်မှတ်မိကြပါလိမ့်ဦးမယ်သမရဦးသိန်းစင်ဆိုရလက်ထက်တူရဦးရွှေမန်းကိုပြည်ခံပြိုးပါတီကဖယ်ရှားတဲ့ကာလပြန်ကြားရေးဝန်ကြီးဌာနဟာတူရဦးရွှေမန်းရဲ့စာဦးတိုးနံမန်းပိုင်ဆိုင်တဲ့ Cherry FM Radio Line ထုတ်လွှင့်မှုရက်ဆိုင်စေခဲ့ပါတယ်နောက်ပိုင်းစီကတိုင်းလိုက်လာပါမယ်အခြားခွင့်ပြုမထားတာတွေမထုတ်လွှင့်ပါဘူးလို့ညှိနှိုင်းတောင်းပန်တော့မှပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တာဖြစ်ပါတယ
်လက်ရှိ Digital Free to Air ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီ၅ခုကိုကြည့်ရင် DVB နဲ့ Mizima Media နှစ်ခုပဲရုပ်သံလုပ်ငန်းအတွေ့အကြုံရှိကြတာပါ DVB ဟာဂျိုဒူးစနစ်နဲ့ရုပ်သံထုတ်လွှင့်ခဲ့တာ2005ခုနှစ်ခေတ်ကပါငကူက10ပေစလောင်းနဲ့ဖမ်းယူကြည့်ရှုလို့ရတဲ့စနစ်ဖြစ်ပါတယ်နောက်ပိုင်းထိုင်းနိုင်ငံအခြေဆိုင်စက်ပင်စလောင်းနဲ့ဖမ်းယူလို့ရတဲ့စနစ်သေးပါလာပါတယ်။ နေမျိုးတွေကျေးရွာတွေနဲ့တိုက်ခန်းတွေမှာအနည်းငယ်အနှံ့ရောင်လေမော်ရောင်နှစ်ပေစလောင်းလေးတွေတက်ဆင်ထားရင်အဲ့ဒီနေအိမ်တွေဟာဒီဒီဘီရုပ်တံကိုကြည့်ရှုတဲ့နေအိမ်တွေပါပဲဒါပေမဲ့ဒီစဲဥပဒေအရဆိုရင်တော့မြန်မာနိုင်ငံရဲ့အဲ့ဒီစလောင်းတွေတင်သွင်းတာရောင်းချတာတက်ဆင်တာကြည့်ရှုတာတွေဟာတရားမဝင်ပါဘူး အခုဆိုဘယ်လိုပဲဖြစ်ဖြစ်ဒီဒီဘီရုပ်တံရဲ့ထုတ်လွှင့်မှုကိုဒီဂျစ်တယ်ဖရီးတူအဲရ်စနစ်ကနေတည်သူတွေတရားဝင်ကြည့်ရှုခွင့်ရပါတော့မယ်။မစ်စီမာကတော့ရုပ်တံအစီအစဉ်တချို့ရိုက်ကူးပြီးမြမအတန်နဲ့ရုပ်မြင်တန်ကြားကိုပေးသွင်းနေတာကာလအတော်ကြာပါပြီ။အခုတရားဝင်ရုပ်တံ9ဒလိုင်းပိုင်ဆိုင်ပါတော့မယ်။ရွေးချယ်ခံရတဲ့အထက် Fortune International ဟာလည်းမြမရုပ်တံကိုအစီအစဉ်တွေထုတ်လုပ်ပေးနေတဲ့ဦးအပ်ဖုံးမြတ်ဦးဆောင်နဲ့ MCN Company နဲ့တွဲလုပ်မှာဖြစ်သလို Young Investment Group ကလည်းဒါရိုက်တာသွေးဆောင်နာမည်ကြီးလူရှင်တော်ဇာကနာနဲ့ပူးပေါင်းလုပ်ကိုင်မှာပါ။ကောင်းမြမအောင်ကုမ္ပဏီကတော့နာမည်ကြီး CB ဘန်တထေးကြီးဦးခင်မောင်အေးဦးဆောင်ပြီးဒေါ်လာ12တန်းလောက်ရင်းနှီးမြှုပ်နှံမယ်လို့အဆိုပြုထားတဲ့အတွက်ပမာဏအလွန်ကြီးတဲ့ရင်းနှီးမြှုပ်နှံမှုလို့ပြောနိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိကြကြရင်းနဲ့စာချုပ်ချုပ်ပြီး Digital Free to Air ထုတ်လွှင့်နေတဲ့ Channel ကိုကြည့်ရင်လက်ရှိလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဘလို့လွတ်လွတ်လပ်လုပ်ကိုင်နိုင်မလဲမှန်းဆနိုင်ပါတယ်။ကြိုရယ် NLD အစိုးရပြန်ကြားရေးဝန်ကြီးဌာနဟာစပြီးတာဝန်ယူခြင်းကစမီဒီယာလွတ်လပ်ခွင့်အတွက်ပြည်သာထင်ရှားတဲ့ဆောင်ရွက်ချက်မျိုးလုပ်ပေးခဲ့တာမရှိသေးပါဘူး။အခုချန်နယ်၅ခုထုတ်လုပ်ခဲ့ပေးမယ်ဆိုတာမျိုးဟာရုပ်သံဥပဒေရပေးတဲ့ထုတ်လုပ်ခွင့်မျိုးကသာအာမခံချက်လည်းရှိလွတ်လပ်လွတ်လပ်ပါလိမ့်မယ်။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ခွင့်ပေးတာဟာအရင်ကလည်းဒီလိုပဲပေးခဲ့မ